ဒီဝင်မြေကန်တန်ကမနက်ခင်းတိုင်းတွေကိုဆက်လက်ကျင်းပနေပါတယ်။ပြီးခဲ့တဲ့6ရက်တည်းဘင်္ဂလားပင်လယ်အော်ဒေတာမှာတိုက်ခတ်ခဲ့တဲ့ဆိုက်ကလုန်းမိုရာကြောင့်အနည်းဆုံးကလေးငယ်ပေါင်း 1.3 တန်းလောက်ရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂ UNICEF ကတတိပေးလိုက်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နဲ့တိရင်္ဂါနိုင်ငံတွေမှာကလေးငယ်တွေဟာဆိုက်ကလုန်းမုန်တိုင်းကရေကြီးနေကြတဲ့ဒဏ်တွေကြောင့်နေရာအိမ်မရှိဘဲဖြစ်နေပြီးသူတို့အတွက်တောက်သုံးနေတဲ့အဟာရနဲ့ကျန်းမာရေးဆောင်ရှားမှုတွေပြန်အကာအကွယ်ပေးဖို့ပါလိုအပ်နေတယ်လို့ UNICEF အရေးပေါ်အစီအစဉ်တွေရဲ့အကြီးအကဲ Manuel Fountain ကပြောပါတယ်။အထူးသဖြင့်ငကိုကမှလူသားချင်းစာနာမှုအကူအညီအများကြီးလိုအပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမှကြာရင်ကမှထွက်ပြေးလာတဲ့ Rohingya 9000ကျော်အတွက်အနောက်ဆွေးနွေးများကြောင့် UNICEF ကပြောပါတယ်။မြန်မာနိုင်ငံဘက်မှာဆိုက်ကလုန်းမိုရာဝင်ရောက်ခဲ့တာကြောင့်ရခိုင်နဲ့ချင်းပြည်နယ်တွေမှာရေကြီးမြေပြုံးမှုတွေနဲ့ကျေးရွာအများအပြားပျက်စီးခဲ့ရတယ်လို့စာတင်ကြောင်းတွေနေနေဆုံးခဲ့ရပြီးဘင်္ဂလားဒေ့ရှ်ဘက်မှာတော့ကဲရန်ဒေတာနဲ့လူပေါင်း 1.8 တန်းလောက်ဟာမှုန်တိုင်းတန်ခံရပါတယ်။တရုတ်နိုင်ငံမှာလည်းရုပ်ရည်ရေကြီးရေရှမ်းလမ်းနဲ့မြေပြုံးမှုတန်းကိုလူပေါင်း 6 သိန်းကျော်ခံစားခဲ့ရပြီးလူပေါင်း 9,000 လောက်အိုးအိမ်ရွှေ့ပြောင်းခဲ့ရတာပါ။UNICEF ကဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတွေနဲ့အတူမြန်မာနိုင်ငံတွေကသဘာဝဘေးဒဏ်ခံရသူတွေအတွက်ကူညီကယ်ဆယ်ရေးတွေကိုတိုးမြှင့်ဆောင်ရွက်နေပြီးမြန်မာနိုင်ငံမှာတော့ရခိုင်နဲ့ချင်းပြည်နယ်တွေကပျက်စီးဆုံးရှုံးမှုတွေလိုအပ်ချက်တွေနဲ့ပတ်သက်တဲ့အချက်အလက်တွေရှာဖွေစုဆောင်းပေးတဲ့အပြင်ရေနံစေပြတွေ၊ plastic ပုံးတွေနဲ့တာပေါ်လင်ဆောက်တွေဖြန့်ဝေပေးတာနဲ့စာတင်တဲ့အစပိုင်းကလေးငယ်တွေယာယီစာသင်ချမ်းနိုင်ရေးအတွက်ပံ့ပိုးပေးနေတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။